ကျင်းနိုင်ငံမှာကိုရိုနာဗိုင်းရပること့စ်ပိုးနောက်ထပ်ကူးစက်သူကျဆင်းသွားပြီနဲ့တောင်ကိုရီးယားမှာကူးစက်သူအရေအတွက်တိုးလာနေပါတယ်။တောက်ကြနေအစောပိုင်းအထိတရုတ်မှာနောက်ထပ်ပိုးကူးစက်သူ329ယောက်ရှိနေပြီးတော့44ယောက်သေဆုံးတယ်လို့တရုတ်ကျန်းမာရေးကော်မရှင်ကပြောပါတယ်။ဒီအရေအတွက်ဟာတလားကျော်အတွင်းမှာပိုးကူးစက်သူအရေအတွက်အ ਨੇ ဆုံးဖြစ်ပါတယ်။တရုတ်နိုင်ငံပြည်ရဲ့ပိုးကူးစက်သူအများဆုံးဖြစ်နေတာကတော့တောင်ကိုရီးယားနိုင်ငံမှာပါ။တောင်ကိုရီးယားနိုင်ငံကဒေဂူးမြို့မှာပိုးကူးစက်သူအများဆုံးဖြစ်နေပါတယ်။
오늘오전10시기준으로코로나19감염자는2022명이며26명이완치되어나요
당고리아나야마디그니페브리27일매네7나이시4구세니두2022명요가롱와뼈긴도26명퇴송두13명시래로잼마이두윈지김간립뼈도라ဖြစ်ပါတယ်대구묘가세용님마그딘뢰몰롱라우떠래어뜨요가핀네루나리고타차데타가세용리고포사쿠다베니래로래두가뼈바래အမေရိကန်ပြည်ထောင်စုမှာတော့ဘလူကနေကူးစက်မှန်းမသိတဲ့ပထမဆုံးပိုးကူးစက်သူရှိနေတယ်လို့တာဝန်ရှိသူကပြောကြားခဲ့ပါတယ်။ကယ်လီဖိုးနီးယားပြည်နယ်မြောက်ပိုင်းကအမျိုးသမီးတယောက်ဟာအမေရိကန်နိုင်ငံအပြင်ဘက်ကိုခရီးမသွားခဲ့တယ်လို့ကိုရိုနာဗိုင်းရပ်စ်ပိုးကူးစက်နေသူတဦးတယောက်နဲ့မှထိတွေ့ခဲ့ခြင်းမရှိဘူးလို့ဂျမားရီတာဝန်ရှိသူတွေကကြော်လာပြီးနေကပြောကြားပါတယ်။သမ္မတဒေါ်နယ်ထရန့်ကတော့အမေရိကန်ထဲမှာပိုးပြန့်နှံ့ကူးစက်နိုင်ခြင်းသိနေတယ်လို့ပြောကြားထားပါတယ်။ကိုရိုနာဗိုင်းရပ်စ်ပိုးစတင်ကူးတဲ့တရုတ်နိုင်ငံအပြင်တခြားနိုင်ငံတွေမှာပိုးကူးစက်နေတဲ့အပေါ်အင်မတန်ဆွေးရည်နေလို့ WHO ကမ္ဘာ့ကျန်းမာရေးအဖွဲ့အကြီးအကဲကတော့ပြောပါတယ်။အာရှဥရောပနဲ့အရှေ့နယ်ပိုင်းဒေသအပါအဝင်နိုင်ငံ90ကျော်မှာကိုရိုနာဗိုင်းရပ်စ်ပိုးကူးစက်မှုတွေရှိနေပြီးတော့ပိုးကူးစက်မှုထိန်းနိုင်ဖို့ဆောင်ရွက်မှုတွေကိုလည်းလုပ်နေကြပါတယ်။နယူးဇီလန်နိုင်ငံမှာလည်း COVID-19 ရောဂါဖြစ်နေသူပထမဆုံးတွေ့ရှိတယ်လို့ဒီကနေ့ကြေညာပါတယ်။နိုင်ဂျီးရီးယား၊လစ်သွေးနီးယား Estonia စတဲ့နိုင်ငံတွေမှာလည်းကိုရိုနာဗိုင်းရပ်စ်ပိုးကူးစက်နေသူတွေရှိပါတယ်။ဒီကနေ့အထိကမ္ဘာတဝန်းကိုရိုနာဗိုင်းရပ်စ်ပိုးကူးစက်နေသူ 8,300 ကျော်ရှိနေပြီးတော့ 2,800 ထက်မနည်းသေဆုံးခဲ့ပါတယ်။အများစုကတော့တရုတ်နိုင်ငံထဲမှာဖြစ်ပါတယ်ရှင်။